ရွာလုံးကျွန်းနီးပါးမီးလောင်ခံခဲ့ရတဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကင်းမရွာနီးကကျေးရွာတွေဟာကင်းမရွာမှာကျုံခဲ့ရသလိုပဲနေအိမ်နဲ့မီးလောင်ခံရမှာဆိုရင်ပြီးတော့ရွာလုံးကျွန်းဘေးလွရာကိုရွှေ့ပြောင်းနေကြပါတယ်။စကိုင်းတိုင်းထဲမှာဆိုရင်လည်းစစ်တပ်ကကျေးရွာတွေနဲ့ဝင်းရှာဖွေတာတွေလုပ်နေပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေ PDF တို့အကြားအပြန်အလှန်ပစ်ခတ်ခဲ့ပြီးကင်းမရွာလုံးကျွန်းနီးပါးမိလောင်ခဲ့တာပါမိရှို့တဲ့လက်တွေအဖြစ်စစ်တပ်နဲ့ PDF ကြားအပြန်အလှန်ဆွဆွဲပြောဆိုနေပြီးကင်းမရွာအနီးကျေးရွာတွေကတော့သူတို့ရွာတွေပါကင်းမရွာလို့ကြုံရမှာဆိုရင်နေပြီးရွာလုံးကျွန်းနီးပါးဘေးလူရွာကိုပြေးနေတယ်လို့ပေါက်နေကန်တူက VOA ကိုပြောပါတယ
်ဒီလူတွေကတော့ဒီမှာအကုန်လုံးရွာတွေကအကုန်လုံးပြောင်းပြေးကုန်ပြီရှိတဲ့ပစ္စည်းတွေတိုက်ပြီးတော့တော်တယ်ဒီမှာလိုက်ထွက်အဲ့လိုမျိုးပေါ့နော်ကင်းမလိုမျိုးဖြစ်မှာဆိုလို့အဲ့လိုမျိုးတွေပြေးကုန်ကြတယ်အဲ့အနီးနားတစ်ဝက်ကရွာတော်တော်များများပဲနော်ထွက်ပြေးနေကြပြီအဲ့စစ်ကောင်းစီကကားတွေလာတဲ့အတန်ကြားတာနဲ့ထွက်ပြေးတော့တာပဲပေါက်တောင်ပိုင်းကရွာတွေရောပေါ့ရောနေဆက်အထိပေါ့ရွာကဒီပေါက်တောင်ပိုင်းမှာဆိုလို့ဆိုရင်ဒီရောကြောင်တစ်လျှောက်မှာရှိတဲ့ရွာတွေအဲ့ရွာတွေကအကုန်လုံးပြောင်းရွှေ့ကုန်ရောဘုံမေတို့ကျွန်တော်လဲအများကြီးမခေါ်တတ်ဘူးပြဘုံမေတို့ရှလာတို့အဲ့နာအနီးတစ်ဝက်ကရွာတွေကအကုန်လုံးအဲ့လိုမျိုးဖြစ်မှာဆိုလို့အကျိုးစီးအရင်ဘုံလေးလေးနေတဲ့တိုက်တချို့ကြတော့လဲချောင်းလေးကနေဝါပေါင်နေတဲ့တိုက်အဲ့လိုမျိုးနဲ့လိုက်ထွက်နေကြလိုက်ပြေးကြပေါ့အဲ့လိုမျိုးရှောင်နေကြတာပေါ့နော်အဲ့တော့ကြောက်နေကြတဲ့ရွာသားတွေကဒီလိုမျိုးရွာမိရှုခံရင်စားရရမကြမှာရှုလို့ရွာမှာရှိတဲ့ဟိုသူတို့ရှင်တာဝင်းလာထည့်ရတဲ့စပားတွေနေရာရှိတယ်အဲဒီကြက်ပုံတွေပေါ့ရွာအဲ့လိုမျိုးပေါ့သူတို့စားတော့ကုန်နေပေါ့
ကင်းမရွာမိလောင်တာဟာစစ်တပ်ကမိရှုတာလို့ဒေသခံ PDF တွေကအခိုင်အမာပြောနေပြီးစစ်ကောင်စီဘက်ကတော့လက်နက်ကင်တွေဟာရွာထဲမှာရှိတဲ့ကြံ့ခိုင်ရေးပါတီဝင်နေငုံမီးရှို့ချိန်မှာလေတိုက်တဲ့အတွက်တခြားနေအိမ်တွေကိုပါမီးကူးဆက်လောင်ကျွမ်းခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်။မီးလောင်မှုကြောင့်တက်ကြီးဘိုးဘွားနှုတ်ဦးမီးလောင်သေဆုံးခဲ့ပြီးအဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့နိုင်ငံတကာကလည်းပြစ်တင်ဝေဖန်နေပါတယ်။ဒီဖြစ်စဉ်ကိုသတင်းရေးသားဖော်ပြခဲ့ကြတဲ့ CNN နဲ့ Reuters သတင်းဌာနတို့ကစစ်ကောင်စီကအပြင်းအထန်ပြစ်တင်ဝေဖန်ထားပါတယ်။ကင်းမရွာမီးလောင်မှုကိုလူညွေးတပ်ဖွဲ့ဝင်တွေမီးရှို့ခဲ့တဲ့ပုံစံနဲ့သတင်းဖော်ပြတဲ့အတွက်ဒေသခံပြည်သူတွေကပြစ်တင်ရှုတ်ချလျက်ရှိပြီး right to correct အရာဖြစ်စဉ်အမှန်ပြန်လည်ရေးသားပေးဖို့အတွက်သက်ဆိုင်ရာသတင်းဌာနတွေစီကန့်ကွက်လာပေးပို့သွားမယ်လို့နာဆတ်ကပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကပြောထားပါတယ်။စကိုင်းတိုင်းမင်းကင်းနဲ့ကဏီမြို့တွေမှာတော့စစ်တပ်ကကြီးရွာတွေမှာဝင်ရှာနေတယ်လို့မင်းကင်းဒေသခံတူက VOA ကိုပြောပါတယ်
။ယနေ့3နာရီကျော်လောက်မှကျတော့တခါရဲ့ဟိုကျွန်တော်တို့မင်းကြီးနေရနေမှာကဏီနေကိုဆက်တယ်ခင်းဆက်ကဏီနေကိုသွားပြီးမှကဏီနေနေချောင်းလေးရမှာခင်းဆက်လက်ပြချဖို့ဖန်နာစီရပြတာဆရာတော်မရှိဘူးကိုလမ်းမှာတော့ကားမိုင်းတစ်လုံးဝဲတယ်တော့ကြာပြီးမှသူတို့နှစ်ယောက်တည်ပြီးအများပြတိုင်ရရလို့ကြာတယ်အဲ့ဒါအဲ့တည်းဒီကျွန်တော်တို့မင်းကြီးရနေမှာဒီအများကြီးနဲ့စီးနဲ့ညီအစ်မစီးနဲ့ဆက်ကူအင်းအား၄၀ကျော်50လောက်ဆက်ကူပေးဖို့သွားတယ်ဟုတ်
စစ်တပ်ကဝန်ဆောင်နေတဲ့ကဏီမျိုးမိချောင်းကင်းကြီးရွာအခြေအနေနဲ့ပတ်သက်လို့လေကဏီနေကန်တူက
ကျွန်တော်တို့ကဏီမျိုးနယ်အတွင်းမှာကဏီမျိုးနယ်ကင်းကြီးရွာမိချောင်းကင်းကြီးရွာမိချောင်းကင်းကြီးရွာမှာတော့အခုတော့လေသူတို့စစ်ကောင်စီတွေဝင်ရောက်ပြီးနောက်အဲသူတို့အဓိကတော့ရွာတွေဝင်တိုင်းသူတို့ကတော့ဟိုသူတို့ပြန်လဲပြန်နေသူပေါ့ဗျာဒီကျွန်တော်တို့တော်လိုင်းရေးလုပ်တဲ့လူတွေကအကုန်လုံးလိုက်ကြတယ်လက်မဲ့ပါ냐သူတို့ကိုပြန်လဲခုခံတဲ့ပြည်သူမျိုးတွေတွေ့ကြရင်သူတင်းနေများလို့တယ်အကုန်သိနေတယ်မတွေ့တဲ့ပြည်ဟိုအိမ်တွေဝင်လိုက်ပြီဆိုရင်ကျွန်တော်တို့အိမ်တွင်းမှာရှိနေတယ်သူတို့လိုအပ်တဲ့အားကိုတရားအကုန်ဝင်နောက်ယူသွားတာ
စကိုင်းတိုင်းရှိဖို့ခဲမြောင်မျိုးနယ်ဘက်ကကျေးရွာတွေမှာဆိုရင်လဲဆန်ရွေးစီတွေကိုစစ်တပ်ကယူသွားတယ်လို့ဒေသခံတွေကပြောပါတယ
်ကျွာတွေထက်ပြီးတော့အကုန်လုံးထက်ပြီးတော့ဒီဘက်အတော်တွေရောအကုန်လုံးပေါ့နော်ဒီကျွန်တော်တို့ခေါ်ရင်ဒီမြောင်နဲ့တော်လည်းရှိတယ်မြောင်ရဲ့အနောက်တက်တက်ကစာရည်တွေကိုဝင်ပြီးတော့အဲ့ဟိုဆေးရကုန်းဆိုတဲ့ရွာကိုဝင်မှုတယ်မှုပြီးတော့အဲ့မှာရှိတဲ့စံအိတ်တို့စီကုန်းတို့သူတို့တင်သွားတယ်အင်းအားတော့မများဘူ
းစစ်တပ်နဲ့ဒေသခံ PDF တွေကြောင့်ဒေသတချို့မှာအပြန်အလှန်တိုက်ခတ်တာတွေခက်စိတ်စိတ်ဖြစ်လာပြီးတဲ့နောက်ပိုင်းအဲ့ဒီလိုတိုက်ပွဲဖြစ်တဲ့နေရာတွေမှာစစ်တပ်ကနောက်ဆက်တွဲရှင်းလင်းတာတွေကြောင့်ဒေသခံအများအပြားအိုးရင်ဆွတ်ထွက်ပြေးနေရပြီးအကူအညီတွေလိုအပ်နေတယ်လို့ပရိဟိတအကူအညီပေးနေသူတွေကပြောထားပါတယ်ခင်ဗျာ